အမေရိကန်သမ္မတရွေးကောက်ပွဲသမ္မတလောင်းတွေဖြစ်ကြတဲ့ဒုတိယသမ္မတကမ်လာဟဲရစ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတယောက်ကိုတယောက်တိုင်းပြည်ကိုဥဆောင်မှုမသင့်လျော်ဘူးလို့ပြောဆိုစည်းရုံးနေကြစင်မှာပဲတနင်္လာနေ့အထိမဲဆန္ဒရှင်49သန်းကတော့ကြိုတင်ပဲပေးပြီးသွားခဲ့ပါပြီ2029ခုနှစ်တုန်းကမဲပေးသူ155သန်းရှိခဲ့တာမို့သုံးဖို့ဘုံနီးနီးကမဲပေးပြီးခဲ့တာပါယခင်2001ကနေ2009အထိ Republican သမ္မတ George W. Bush ရဲ့သမီး Barbara Pierce Bush ဟာဒုတိယသမ္မတ Harris ကိုအင်္ဂါနေ့ကထောက်ခံလိုက်ပါတယ်အဲဒီတုန်းကဒုတိယသမ္မတဖြစ်ခဲ့တဲ့ Dick Cheney ရဲ့သမီး Republican လွှတ်တော်အမဟောင်း Liz Cheney ကလည်း Harris ကိုထောက်ခံထားတာပါနောက်ဆုံးလူထုစစ်တမ်းတွေရဘယ်ပါတီကိုရိမ့်တယ်လို့တိတိကျကျမပြောနိုင်တဲ့အဓိကပြည်နယ်တွေမှာနှစ်ယောက်စလုံးထောက်ခံမှုကတူးသလောက်နီးနီးဖြစ်နေကြတာမို့အဲဒီခုနှစ်ပြည်နယ်ကထောင်ကမ်းမဲတွေကအဆုံးဖြတ်ပေးသွားနိုင်တယ်လို့သုံးသပ်ကြပါတယ်နယူးယောက်မြို့မဲဆွယ်စီအိုရဲ့ခီးစင်မှာသမ္မတထရမ့်နဲ့အတူမဲဆွယ်ပေးသူတဦးကပေါ်တိုရီကန်ဂျွန်းကိုနောက်ပြောင်နှိပ်ချပြောဆိုခဲ့တဲ့အတွက်အဓိကပြည်နယ်တွေမှာနေထိုင်နေကြတဲ့ပေါ်တိုရီကန်နဲ့လက်တင်အမေရိကမျိုးဆက်မဲဆန္ဒရှင်တွေကအဆုံးဖြတ်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်